to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဧပြီလ23ရက်တောက်ကြနေ့မနက်ဖြန်အစီအစဉ်တွေကိုမြို့တော် Washington DC မြို့ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းလိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တဲ့လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမမဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဖွင့်နေဆိုပြီးနဲ့တပတ်ကိုတရနှစ်ရက်လောက်ပဲကြည့်ရမယ်သဘောရှိရပေါ့နော
်။ကောလိပ်တွေပြန်ဖွင့်မှုစီစဉ်နေတဲ့အပေါ်ဆရာတွေနဲ့မိဘတွေရဲ့အမြင်တရုတ်မြန်မာနယ်စပ်မှာကုန်သွယ်မှုတွေရပ်ဆိုင်းလို့မိဘအခြေအနေမြန်မာနိုင်ငံကနေတရားမဝင်ဝင်လာသူတွေများလာနေတာကြောင့်ထိုင်းနိုင်ငံကနယ်စပ်မှာလုံခြုံရေးတင်းကျပ်နေတဲ့သတင်းတွေနဲ့နိုင်ငံတကာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းကောက်နှုတ်ဖော်ပြချက်တွေကိုလည်းနှាសင်ရမှာပါ။သတင်းပတ်စံကဏ္ဍမှာတော့ဥအောင်ခင်တင်ပြတဲ့မြန်မာအခြေသုံးသပ်ချက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုတော့တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လုံတို့ကကြိုးပြပေးမှာပ
ါမြန်မာနိုင်ငံမှာဒီမိုကရေစီပြန်ဖော်ဆောင်ပေးဖို့နဲ့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့အရသာခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုတဲ့အဆိုပြုမူကြမ်းအတွက်ကုလသမဂ္ဂထရီနီဒါကမှဆွေးနွေးငင်းခုန်နေကြတယ်လို့တန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးစနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံအဖွဲ့ဝင်အရှေ့တောင်အာရှ10နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်တဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲပြီးမဆုံးဖြတ်ခင်အာဆီယံဆွေးနွေးပွဲရလဒ်ကိုစောင့်နေကြတာဖြစ်ကြောင်းလည်းအမည်မဖော်လိုတဲ့တန်တမန်တူဦးရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်ကလေးငယ်52ယောက်ပါဝင်942ယောက်ထက်မနည်းအသက်ခံခဲ့ရပြီးနေအိမ်တွေမှာမနေရဲပဲထွက်ပြေးကျဉ်းချောင်နေရသူက2သိန်းခွဲလောက်ရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကချက်မှတ်တဲ့ဆုံးဖြတ်ချက်တွေဟာလုံခြုံရေးကောင်စီကချက်မှတ်တာလို့လိုက်နာစရာမလိုပေမဲ့ဆင်အာနာရှင်ပေါ်မှာနိုင်ငံတကာကဖိအားတွေကိုတိုးလာစေမှာဖြစ်ပါတယ်။ AFP ကဖတ်ရှုရတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းမှုဆက်ပြီးရှင်သန်ခွင့်ပြုဖို့မြန်မာစစ်တပ်ကိုတောင်းဆိုထားတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမရဥဝင်းမြန်ပါဝင်ဖမ်းဆီးထားသူတွေကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုထားတာပါ။ဒါပေမဲ့စစ်တပ်အာဏာသိမ်းတာကိုပုံမှန်လည်းလည်းရှုတ်ချတာမျိုးမရှိဘူးလို့တော့ဖော်ပြထားပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့မြန်မာပြည်သူတွေပေါ်မှာအကြမ်းဖက်နေမှုအလုံးကိုချက်ချင်းရပ်ပစ်ဖို့အပြင်ကုလသမဂ္ဂအထူးတန်တမာကိုမြန်မာနိုင်ငံလာရောက်ခွင့်ပြုဖို့ပါတောင်းဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြီးညာချက်သုံးဆောင်ထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်တိုင်းဟာတရုတ်ရဲ့ဖိအားပေးမှုကြောင့်အားပြော့ခဲ့ရတာဖြစ်ပြီးလက်နက်ရောင်းချမှုပိတ်ပင်နဲ့အရေးယူဒဏ်ခတ်မှုလိုပြင်းထန်တဲ့အရေးယူမှုမျိုးကိုချမှတ်ဖို့အခုထိမလုံဆောင်နိုင်သေးဘူးလို့လည်း AFP မှာဖော်ပြထားပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်စနေနေ့မှာကျင်းပမယ့်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံကတညီတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကဖြတ်သပေးနေတဲ့ဒလန်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General is hopeful of a strong unified voice from ASEAN.ASEAN as a sort of as a unit has a very important role to play in helping
ASEAN ကတင်းကြီးတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့အတွင်းမှုချုပ်ကမျှော်လင့်ထားပါတယ်မြန်မာနိုင်ငံမှာအရတားစုကပြန်ပြီးအုပ်ချုပ်လာစေဖို့ကျွန်တော်တို့အားလုံးလိုလားတဲ့ရည်မှန်းချက်အောင်မြင်လာအောင် ASEAN ကတိတ်ကိုအရေးပါတဲ့ကဏ္ဍကနေအကူအညီပေးနိုင်တဲ့အစိတ်ပိုင်းတစ်ခုနဲ့ရှိနေပါတယ် ASEAN တနိုင်ငံချင်းစီရဲ့အခန်းကဏ္ဍတိုင်းကအရေးပါတယ်လို့ပြောဆိုချက်အသီးသီးကလည်းအရေးပါပါတယ်ဒါကြောင့်ဒီစီဝေးကနေပြင်းထန်တဲ့ဒလင်းစကားပါမယ်လို့ကုလသမဂ္ဂကမျှော်လင့်ထားကြောင်းပြောထားတာပါဒီစီဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်လူကိုယ်တိုင်တက်အောင်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှီးဆက်သူတဦးကဗီဝေးကိုအတည်ပြုပါတယ်အာဆီယံထိပ်သီးစီဝေးတက်အောင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစတရက်နာဘဂနာနဲ့ ပြီးကြတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအတည်ပြုပြောဆိုပါတယ်။စနေနေ့မှာကျင်းပမယ့်ဒီစီဝေးပွဲကိုအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေတက်ကြဖို့အစောပိုင်းကစီစဉ်ထားတာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာကသူကိုယ်လည်းမတက်နိုင်ဘူးလို့ဗိုလ်တပုနယ်မှာပြောသလိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီမတက်ရောက်နိုင်ကြောင်းလည်းချက်တပီးနယ်မှာသမ္မတပြောခွင့်ရကပြောပါတယ်။စစ်တပ်အာဏာသိမ်းတာ၃လနီးပါးရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာမြို့ကြီးတွေကဆင်းရဲဒဏ်ရက်ကွက်နေလူလူနဲ့မကြသေးခင်ကမှအိုးရင်ရှေ့ပြောင်းခဲ့ရသူတွေအပါအဝင်ဒုက္ခရောက်နေသူ၂သန်းလောက်တဲ့ကုလသမဂ္ဂစာနယ်ရိက္ခာအဖွဲ့ WFP ကအစီအစဉ်တစ်ခုကိုစလုပ်ဆောင်နေပြီလို့ကုလသမဂ္ဂအကြီးမှုချုပ်ယုံကပြောပါတယ်
The World Food Program today said they will launch a new operation to reach up to 2 million vulnerable people in poor townships in the country's main cities and other areas.
မြို့ကြီးတွေကဆင်းရဲတဲ့မြို့နယ်တွေနဲ့တခြားဒေသတွေမှာရှိတဲ့အကြသေးခင်ကမှနေအိမ်တွေကနေထွက်ပြေးရသူတွေလို့အကာအကွယ်ပေးဖို့လိုအပ်နေသူပေါင်း2သန်းလောက်ကိုအကူအညီပေးဖို့ WFP ကစလုပ်နေပြီလို့အကြီးအမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကချက်တပြေးနေမှာပြောပါတယ်။မြန်မာနိုင်ငံမှာဆင်းရဲနေတဲ့လူတွေအတွက် COVID-19 ကာယရောဂါရောရရှိနိုင်ငံကြီးပြဿနာပါပေါင်းပြီးသုံးမျိုးစလုံးရဲ့ရိုက်ခတ်မှုဒဏ်ခံရတာကြောင့်ငတ်မခေါင်းမမဲ့ဘေးနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။ဒါအပြင်လာမယ့်6လအတွင်းလူပေါင်း3လခွဲလောက်အငတ်ဘေးစိုက်နိုင်သေးရှိတယ်လို့လည်း WFP ကခန့်မှန်းပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်အခြေအနေတွေမတူညီဖြစ်နေပေမဲ့နိုင်ငံတွင်းကရေရှည်ပြည်တွင်းစစ်ဒဏ်ခံရသူတွေနဲ့ပြည်တွင်းအိုးအိမ်ပြောင်းရွှေ့နေရသူတွေအတွက် WFP ရဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်ပြီးပေးသွားနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ချင်းပြည်နယ်တောင်ပိုင်း၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့မြောက်ပိုင်းရှမ်းပြည်နယ်တွေမှာဒေသခံ3သိန်းခွဲကျော်ကို WFP ကမတ်လထဲမှာအကူအညီတွေပေးနိုင်ခဲ့တယ်လို့လာမယ့်လတွေအတွင်းမှာလည်း3ဆလောက်တိုးပြီးလူပေါင်း 1.3 သန်းကနေ 3.3 သန်းလောက်ထိအကူအညီတွေပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒီလိုပေးနိုင်ဖို့ WFP အတွက်ရန်ပုံငွေဒေါ်လာ106သန်းလောက်အရေးကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။မြန်မာအာဏာသိမ်းစစ်တပ်ပေါ်မှာအမေရိကန်ကအရေးယူဒဏ်ခတ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ PR ပေးခံနေရချိန်မှာပဲအမေရိကန်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Chevron Corporation ကမြန်မာနိုင်ငံတွင်းကသူတို့ရဲ့စွန့်ရင်လုပ်ငန်းတွေမထိခိုက်အောင်လုပ်ပေးဖို့အမေရိကန်လက်တော်အမတ်တွေနဲ့အစိုးရအရာရှိတွေကိုလိုက်ပြီးဆွေးနွေးတာတွေ့ရတယ်လို့ဗဟိုအစိုးရကပြောပါတယ်။ရင်နံပေါ်ကျတဲ့မြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်နေတဲ့ရင်နံနဲ့တဘာဝဌာနဝင်ကုမ္ပဏီလက်တဆုပ်စာလောက်ထဲမှာ Chevron လက်ပါနေတာဖြစ်ပြီးရင်နံဟာစစ်တပ်အာဏာသိမ်းပြီးကြတဲ့ကပြည်သူကိုအချမ်းဖက်ချိန်မုန်းတဲ့စစ်တပ်ရဲ့အဓိကဝင်ငွေရလန်းတစ်ခုပါသူတို့ကုမ္ပဏီကိုအကာအကွယ်ပေးဖို့အတွက် Chevron ကဒီနှစ်ပထမ3လအတွင်းအမေရိကန်မှာအခုလိုလိုက်ဆွဲဖို့အတွက်ဒေါ်လာ2သန်းကျော်သုံးဆွဲခဲ့တာဖြစ်ပါတယ်ဒါဟာမြန်မာပါဝင်နိုင်ငံအများပြားမှာရှိတဲ့သူတို့ကုမ္ပဏီနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနစီးပွားကူးသန်းရေးဌာနနဲ့အမျိုးသားလုံခြုံရေးကောင်စီတွေကအရာရှိတွေအပြင်အမေရိကန်လက်တော်အမတ်တွေနဲ့ပါဆွေးနွေးမှုတွေလုပ်ရမှာတုံ့ဆွဲတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
း။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ5မီတာ24 kHz 11.13 MHz ဖိုက်တိုမီတာ40 kHz 8413ဖိုက်တိုမီတာ51 kHz 5809နဲ့ဖိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒါဇင်းချီကဘာခေါင်းဆောင်တွေပါဝင်တဲ့ဥရုရာစီပြောင်းလဲမှုဆိုင်ရာအွန်လိုင်းထိပ်သီးစီအိုဘွယ်စတင်လိုက်တဲ့ကြာတာပင်းနေမှာပဲအမေရိကန်ပြည်အောင်စုမှာပတ်ဝန်းကျင်ကိုညဉ့်ညန်းစေတဲ့ဖန်လုံရင်တန်းဝေကို2030ပြည့်နှစ်နောက်ဆုံးထားပြီး50ကနေ52ရာခိုင်နှုန်းထိရှော့ချသွားမယ်ရည်မှန်းချက်အတွက်ကိုသမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပါတယ
် This is the decisive decade. This is the decade we must make decisions that will avoid the worst consequences of the climate crisis.
ဒီဆက်စုနေရဥရာရီအပြည့်အဝပြည်ထနာကြောင့်နောက်ဆက်တဲ့ကြုံရမယ်စိုးစိုးအခြေအနေတွေကိုရှောင်ရှားနိုင်တဲ့စိုးစစ်ချက်တွေကိုချမှတ်ကြမယ်အချိန်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောလိုက်တာပါ။အထူးသဖြင့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဥဆောင်ကြဖို့လည်းတိုက်တွန်းနေတာပါ။သမ္မတဘိုင်ဒန်ရဲ့ကြေညာချက်ဟာကြီးမားတဲ့အပြောင်းအလဲတစ်ခုဖြစ်ဖြစ်ရှောက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကြိုဆိုလိုက်ပြီးကမ္ဘာအဝမ်းဥရုရာစီဖောက်ပြန်မှုတိုက်ဖျက်ရေးမှာထင်ရှားတဲ့အကျိုးဆက်တွေရရှိလာလိမ့်မယ်လို့လည်းပြောဆိုသွားပါတယ်။2005ခုနှစ်တုန်းကလူထုညဉ့်ဉန်းမှုအဆင့်လောက်ထိရှော့ချနိုင်မဲ့အမေရိကန်ရဲ့ကြီးမားချက်မှာတော့ကာဗွန်တန်းဝေးကင်းရှင်းတဲ့လက်စစ်ဓာတ်ထုတ်လို့ရေးကားတွေမှာလောင်စာဆီးရှော့ပေါ်သုံးစွဲနိုင်ရေး ကွန်ထရောလုံးငန်းတွေမှာကာဗွန်တန်းငွေလျှော့ချနိုင်ရင်းနဲ့မီသိန်းတန်းငွေအသုံးပြုမှုလျှော့ချရေးစီစဉ်နေလဲပါဝင်ပါတယ်။ဒါပေမဲ့လည်းကမ္ဘာမှာလူကြီးအများဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကဂရုဝတ်ပေးတာမျိုးမရှိခဲ့တဲ့အတွက်လဲထိပ်သီးစီးပွဲစီစဉ်သူတွေနဲ့ပတ်ဝန်းကျင်ထင်းသင်းရေးလျှော့ရှားသူတွေအတွက်စိတ်ပျက်စရာဖြစ်ခဲ့ရပါတယ်။ဥရောပရဲ့2020ပြည့်နှစ်ဆောင်းရာသီဟာပြင်းပြပူချိန်ထက်3.4 degree ကျော်ပူနွေးခဲ့တာကြောင့်အပူဆုံးနေဖြစ်မှတ်တမ်းဝင်ခဲ့ကြောင်းဥရောပသမဂ္ဂ EU ရဲ့ပတ်ဝန်းကျင်ထင်းသိမ်းရေးလုပ်ငန်းဖြစ်တဲ့ Copernicus ကမ္ဘာမြေစူးစမ်းလေ့လာရေးအစီအစဉ်ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်။ဒီနှစ်လုံးပြင်းပြပူချိန်ဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအပူဆုံးဖြစ်ခဲ့တဲ့9နှစ်ထက်အနည်းဆုံး 3.4 degree Celsius ပူများခဲ့တယ်လို့လည်းပြောပါရဲ့။ဥရောပရဲ့ရာသီလေးဦးစလုံးမှာပြင်းပြအပူချိန်မြင့်တက်ခဲ့ပြီးအထူးသဖြင့်ဆောင်းရာသီနဲ့ဆောင်းပေါက်ရာသီတွေမှာအပူပိုများခဲ့တယ်လို့လည်းဖော်ပြထားတာပါ။ရာသီဥတုပုံမပူနွေးမှုကြောင့်စီးနှင်းပြင်းတဲ့နဲ့ပင်လယ်ပြင်ထဲကရေခဲတွေပေါ်တက်ရောက်မှုရှိခဲ့ပြီးအထူးသဖြင့်ဘော်တစ်ပင်လယ်မှာတွေ့ခဲ့ရတယ်လို့လည်းပြောဆိုထားပါရဲ့။ကာဗွန်ဒိုင်အောက်ဆိုက်၊မီသိန်းနဲ့နက်ထရက်အောက်ဆိုက်တို့လိုဖန်လုံရင်တန်းဝင်ထုတ်လုပ်မှုတွေဟာကောင်းဝင်ဂျူရူကနေစောင့်ကြည့်လေ့လာပြီးအစီရင်ခံစာစတင်ပြုစုခဲ့တဲ့2003ခုနှစ်ကစလို့အမြင့်ဆုံးအဆင့်မှာရှိနေတာတွေ့ရတယ်လို့လည်းအစီရင်ခံစာထဲမှာဖော်ပြထားတာပါ။ကနေဦးလေးလာဆန်းစစ်ချက်အရကာဗွန်ဒိုင်အောက်ဆိုက်တန်းဝင်တိုးလာတဲ့နှုန်းဟာအရင်နှစ်တွေထက်စာရင်အနည်းငယ်ကျဆင်းတာတွေ့ရပြီးကိုဗစ်ကရောဂါကာလမှာကာဗွန်တန်းဝင်ထုတ်လွှတ်မှုညွန်နေသွားတာနဲ့ဆက်နွယ်နိုင်တယ်လို့လည်းလေ့လာသူတွေယူဆထားကြပါတယ်။ယူကရိန်းနဲ့ဇန်နီရုရှားတပ်တွေယုံနေသွားတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေလည်းရောပါလာနေကြောင်းယူကရိန်းသမ္မတကကြာသပတေးနေ့မှာပြောဆိုလိုက်ပေမဲ့သတိထားစောင့်ကြည့်နေစေဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။အင်အားလုံးရင်းနဲ့စီးရီးလိချင်းမှုကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာခဲ့ပြီးနောက်ထောင်ထောင်ချီတပ်တွေမိခင်စခန်းတွေကိုပြန်ကြဖို့ရုရှားကအမိန့်ထုတ်လိုက်တာပါ။နေဇန်နီရုရှားတပ်တွေနေသွားတာကြောင့်တင်းမာမှုတွေလည်းတိရစ္ဆာန်လျော့သွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကTwitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအနေနဲ့အခြေအနေတွေကိုသတိထားစောင့်ကြည့်နေပြီးဒွန်ဘတ်ဒေသမှာစစ်ရင်အားနဲ့တင်းမာမှုတွေရှက်ချရေးကျိုးပန်းတဲ့လူရဲမှန်သမျှကိုကြိုးစားကြောင်းလည်းပြောဆိုခဲ့တာပါ။ Crimea ဒေသကိုရုရှားကသိမ်းပိတ်လိုက်ပြီးခွတ်ထွက်ရေးလှုပ်ရှားသူတွေကိုလည်းစတင်အားပေးထောက်ခံခဲ့တဲ့2014ခုနှစ်ကစလို့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကဒွန်ဘတ်ဒေသမှာနှစ်ဖက်တင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အခုနောက်ဆုံးယူကရိန်းနဲ့ဆက်ဒေသမှာရုရှားရဲ့စီးရီးလှုပ်ရှားမှုဟာခရိုင်းမီးယားဒေသကိုသိမ်းပိတ်ခဲ့ပြီးနောက်အင်အားအများဆုံးဖြစ်တဲ့အကြောင်းလဲအမေရိကန်နဲ့နေတိုးမာမေးအဖွဲ့တို့ကပြောဆိုထားကြပါတယ်။ဝါရှင်တန်ဒီစီမြို့တော်ကိုအမေရိကန်ပြည်ထောင်စုရဲ့52ခုမြောက်ပြည်နယ်ဖြစ်တတ်မှတ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအောက်လွှတ်တော်မှာကြာသပတေးနေ့ကမဲခွဲတည်ပြုလိုက်ပါတယ်
။ On this vote the yeas are 216 the nays are 208The bill is passed.
မြေကွေးဆုံးဖြတ်ရမှာထောက်ခံမဲ့216မဲ့ကန့်ကွက်မဲ့208မဲ့ရှိရာကြောင့်ဥပဒေမူကြမ်းကိုအတည်ပြုလိုက်ပါပြီလို့ဒီမိုကရက်အောက်လွှတ်တော်အမတ် Mike Levin ကြေညာသွားတာပါ။ Washington DC မြို့တော်ကုစားပြုအောက်လွှတ်တော်ဒီမိုကရက်အမတ် Elena Holmes Norton အဆိုပြုခဲ့ပြီးအောက်လွှတ်တော်ကတည်ပြုလိုက်တဲ့ဥပဒေကြမ်းဟာအထက်လွှတ်တော်မှာကန့်ကွက်မှုတွေကြောမဲ့အလားအလာယူလည်းရှိနေပါတယ်။မနေ့တုန်းကလည်းအလားတူဥပဒေကြမ်းတစ်ခုကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမဲ့အဲဒီချိန်တုန်းကဒီပကနေအများစုနဲ့ထိ ंछ ုပ်ထားတဲ့ထက်လွတ်တော်မှာပယ်ချခံရတာပါထက်လွတ်တော်မှာလူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမှာကတော့အနေဆုံးအစ်အနေနဲ့ဥပဒေကြမ်းကိုကွန်ပျူတာခုမှာဆွေးနွေးခွင့်ရအောင်စီစဉ်မယ်လို့ပြောပါတယ်ဒီပကန်လွတ်တော်အမတ်တွေကတော့ဝါရှင်တန်ဒီစီမြို့တော်မှာနေထိုင်သူအများစုဟာဒီမိုကရက်တွေကိုထောက်ခံနေရကြောင်းဒီမိုကရက်တွေကလွတ်တော်မှာနေရာပိုရဖို့အာဏာလုရဲ့လုပ်ရအဖြစ်အပြင်းထန်ကောက်ကွယ်နေတာပါဝါရှင်တန်ဒီစီဖြစ်လာမဲ့ District of Columbia ကိုတော့ Maryland နဲ့ Virginia ပြည်နယ်ကြားမှာ1990ပြည့်နှစ်မှာစတင်ထူထောင်ခဲ့တာဖြစ်ပြီးဒီမြို့မှာနေတဲ့သူတွေကိုလည်းအစပိုင်းကမေရီလန်းနဲ့ဗာဂျီးနီးယားပြည်နယ်တွေမှာမဲပေးခွင့်ပြုခဲ့ပါတယ်။1800ပြည့်နှစ်မှာတော့ကွန်ကရက်စ်တော်ကမြို့တော်ဖြစ်သတ်မှတ်လိုက်ပြီးနောက်တစ်နှစ်မှာပဲသမ္မတရွေးကောက်ပွဲပါဝင်ဘိုးဆူရရဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရုပ်သိမ်းတဲ့ဦးတွေကိုပြဋ္ဌာန်းခဲ့တာပါ။1962ခုနှစ်ရောက်တဲ့အခါကျမှသာဝါရှင်တန်ဒီစီမြို့ကနေသမ္မတရွေးကောက်ပွဲအတွက်မဲပေးခွင့်ပြန်လည်ရရှိခဲ့ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးသွားတာပါဒေါက်သွှင်နဲ့အခုနားဆင်နေရတဲ့ VOA ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်မ မြန်မာနိုင်ငံမှာမေလာဆန်းပိုင်းတက္ကသိုလ်ကြီးပြန်ဖွင့်ပြီးပုံမှန်လည်ပတ်ဖို့အာဏာသိမ်းကောင်စီရဲ့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားတဲ့အပေါ်ကျောင်းဆရာဆရာမတွေနဲ့ကျောင်းသားမိဘတချို့ကြားတုံ့ပြန်မှုအမျိုးမျိုးထွက်ပေါ်လာပါတယ်။ကျောင်းဆရာဆရာမတွေအင်အားအပြည့်နဲ့လုပ်ငန်းခွင်ပြန်လည်ဝင်ရောက်ပြီးတာဝန်ထမ်းဆောင်ကြဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းညွှန်ကြားချက်ထွက်ပေါ်လာပြီးနောက်အခုလိုတုံ့ပြန်လိုက်ကြတာပါ။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။အစိုးရပညာဦးစီးဌာနအာဆာညာလောက်ကတက္ကသိုလ်ကောလိပ်ဒီဂရီကောလိပ်တွေမှာတာဝန်ထမ်းဆောင်နေစေဆရာဆရာမတွေရောစီမံခန့်ခွဲတဲ့ဝန်ထမ်းတွေပါအင်အားကြီးပြန်လည်တက်ရောက်ကြဖို့အာဆာညာညွှန်ချုပ်ဒေါက်တာသင်းဝင်းလက်မှတ်နဲ့ AB 18ရက်နေ့မှာညွှန်ကြားချက်တစ်စောင်ထုတ်ပြန်ထားတာပါစာရဲမှာတော့ပညာရေးဌာနကတင်ကြားစီမံဝန်ထမ်းအားလုံးကိုမေလ2ရက်နေ့ထိအားလိုက်ရရှိခန်းစားခွင့်ပေးထားပြီးပါတဂူဘွဲ့ကျုပ်တင်တန်းမဟာဒန်းနဲ့တက္ကသိုလ်နောက်ဆုံးနှစ်တင်တန်းတွေကိုမေလ5ရက်နေ့မှာစတင်မှာဖြစ်တာကြောင့်ဆရာဆရာမတွေနဲ့စီမံဝန်ထမ်းတွေအားလုံးဟာမေလ3ရက်နေ့ကစလို့လုပ်ငန်းခွင်ကိုအင်ပြည့်အားပြည့်လာရောက်တာဝန်ထမ်းဆောင်ရဖို့ညွှန်ကြားလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီ1ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်ရက်ပေါင်း80ကျော်လာခဲ့ပြီဖြစ်ပေမဲ့ကဏ္ဍအတော်များများကလုပ်ငန်းတွေပုံမှန်လည်ပတ်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်နိုင်ငံတွင်းမှာလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာနိုင်ပြီဆိုတာပြသဖို့အာဏာသိမ်းစစ်ကောင်စီကကြောင်းတွေပြန်ဖွင့်တာမျိုးဖြစ်နိုင်ပေမဲ့သူအနေနဲ့ကတော့အကြောင်းပြန်တက်အောင်မှမဟုတ်သေးဘူးလို့ဖန်တက်ကသူက CDM ကတိကဆရာမတူကပြောပါတယ
်ဆရာဆရာမတွေကတော့ CDM ဆက်လုပ်တယ်ဆိုတာကဒီကိုကြိုက်တဲ့အစိုးရလက်ထက်မှာပြန်ပြီးတော့အကြောင်းကိုဖွင့်စီချင်တာပေါ့နော်အကြောင်းသားတွေလည်းအဲ့တော့မှပဲတကယ်ဟိုကောင်းတဲ့ပညာရေးစနစ်တင့်တယ်ပေါ့နော်အဲ့လိုမျိုးသွားချင်တာပေါ့အဲ့ဒါဆိုရင်ဆရာမတွေရောဆရာမတွေရော CDM ပဲဆက်လုပ်မယ်ကိုကြိုက်တဲ့အစိုးရတက်မှာပဲကြောင်ပြန်တက်ကြမယ်အားလုံးပေါ့အဲ့လိုစဉ်းစားထားတာပဲတကယ်ဆိုတော့ခုလိုဆိုဒီ CDM လောက်ထားတဲ့ဆက်ဆံမလာမယ်ဆိုလဲနှွေးထွေးစွာကြိုးစို့ဖို့ပေါ့လေခံဝင်ချက်ကိုထိုးပြီးတော့ပေါ့နော်နှွေးထွေးစွာကြိုးစို့ကြမယ်ဆိုတော့ဒီခံဝင်ချက်တူရမယ်ဆိုတဲ့ကိစ္စကဘယ်လိုမှလက်မခံနိုင်အဲ့ဒါတော့သွားပြဖို့အစီအစဉ်မရှိဘူး CDM နဲ့ဆက်လုပ်မယ်ဆိုတဲ့အစီအစဉ်ရှိတယ်သူတို့နိုင်ငံတော်တည်ငြိမ်ကြောင်းပြချင်တာပေါ့နော်ပြီးတော့အဲ့ဒီဝန်ကြီးတို့အဲ့ဒီညွှန်ကြိုးတို့ကလည်းသူကအရင်အလုပ်လုပ်ပြချင်တဲ့လူတွေဆိုတော့ဆရာဆရာမကိုလည်းကြိုက်ချင်တယ်ကျောင်းသားကိုလည်းသူကအမိသားကိုကြည့်ချင်တယ်တွေ့တိုးဆန်းပြီးတော့အချိန်မီကြည့်ချင်တဲ့သဘောပေါ့ဖွင့်တယ်ဆိုပေမဲ့တပတ်ကိုတရက်နှစ်ရက်လောက်ပဲတဲရမယ်သဘောရှိရပေါ့နော
်ကိုဗစ်ကာယောဂပြင်းထန်လာခြင်းကစပြီးမြန်မာနိုင်ငံမှာတက္ကသိုလ်တွေရောအခြေခံပညာကျောင်းတွေကိုပါ2020ခုနှစ်အတွင်း NLD အစိုးရကပိတ်ထားခဲ့တာပါနည်းနဲ့ကြည့်ကျောင်းတွေပိတ်ထားရင်ကလေးတွေပညာရေးနဲ့ဝေးသွားမှာကိုစိုးရိမ်မိတယ်လို့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားတဦးရဲ့မိဘဖြစ်သူကပြောပါတယ
်။ကျောင်းသားမိဘတယောက်အနေနဲ့ဘယ်လိုသဘောထားရှိလဲဆိုတော့ကလေးတွေလည်းနားမှာကြောက်။သူတနေ့အောက်ပို့နေတာတော့ဖြစ်လို့မရဘူးလေ။ဆောင်ဝဲဖြေရမယ်ဆိုရင်တော့ဖြေရမှာပဲမဖြေလို့ချင်း blacklist ဖြစ်သွားလို့လို့အဲ့ဒါလည်းရှိသေးတာ။အဲ့တော့မှာကိုယ့်ရဲ့နိုင်ငံသားလည်းထွက်သွားလို့မရဘူးလေ။အဲ့လောက်ထိလည်းငွေမရှိပြေးစရာလည်းနေရာမရှိဘူး။CDM လို့လို့လာစားပေးမယ်လို့လည်းမရှိဘူးအဲ့လိုမျိုးပါလည်းရှိတယ်လေကိုရကိုရရှိတာပဲကိုရလှုပ်စားတာဟိုကိုလှုပ်စားလို့လည်းမရဘူးဆိုတော့ကိုသွားရပေါ့ဒါကိုအချိန်ကနေပြန်ဖွင့်မယ်ဆိုလည်းမထားဘူးလို့ပြောတယ်မိဘတွေရှိတယ်လို့ထားမယ်လို့မိဘတွေရရှိတာပဲသူတွေကတော့အချိန်နဲ့ကြည့်ပြီးတော့ထားတဲ့ရင်တော့ထားအောင်ပါပဲကလေးပညာရေးပဲဒီအားလုံးပြန်ပြီးတော့တက်ကြတယ်ပြန်ပြီးတော့ကျောင်းလေးလည်းတကယ်ပြန်ဖွင့်လို့ဆရာဆရာမအင်အားလည်းပြည့်တယ်ဆိုရင်တော့ထားအောင်ပါပဲဆရာဆရာမအင်အားမရှိဘူးနဲ့ဖွင့်လို့မရဘူးuniversity ကိုပို့ထိုးမှာ university ဆရာဆရာမအင်အားပို့ထိုးမှာဖွင့်မယ်လို့တော့ပြောနေတာပဲတည်ရင်တော့ပြောနေတာမငြိမ်ဘူးကများနေတဲ့ခါကျတော့လဲကျောင်းတော်ဖွင့်ပြပါမှာမသိဘူ
းလက်တလောထုတ်ပြန်တဲ့အာစာညာရဲ့ညွှန်ကြားချက်တွေမှာမူလတန်းကနေအထက်တန်းထိကျောင်းနေဘယ်နေ့ပြန်ဖွင့်မလဲဆိုတာမပါရှိသေးပါဘူးကလေးတွေရဲ့ပညာရေးကိုစိုးရိမ်မိပေမဲ့အခြားနည်းလမ်းတွေနဲ့သင်ကြားပေးနိုင်ဖို့စဉ်းစားနေပြီးသူတို့ကျောင်းကဆရာမအတော်များများကတော့ကျောင်းပြန်မသွားပဲCDM ဆက်လုပ်နေအောင်မှာဖြစ်တယ်လို့အင်းစိန်မြို့နယ်ကအလဲတန်းပြဆရာမတူကပြောပါတယ
်အခုလောလောဆယ်ကတော့အကြောင်းကတော့ဖွင့်ဖို့တော့မပြောထားဘူးလေကျွန်တော်တို့ကဒီဒီတက်ညွှန်ကြားချက်လာတော့မှဖွင့်မယ်မဖွင့်ဘူးဆိုတာသိရမယ်အခုကလည်းကိုဗစ်ကလည်းရှိနေတာလေဒီဒီတက်ညွှန်ကြားချက်မထွက်လာသေးဘူးစစ်ကောင်စီကတော့ဘယ်လိုမျိုးနဲ့ဘယ်လိုဖွင့်မယ်ဆိုတာတော့ကျွန်တော်တို့မသိဘူးပေါ့နော်ဖွင့်တဲ့အခါကျတော့လေ CDM လုံးမဲ့ဆရာမတွေကလည်းခြေကြတဲ့အခါကျတော့စီဒီယံလုပ်နေတဲ့လူတွေကတော့တက်ကြမှာမဟုတ်ဘူးလေအဲ့တော့သူတို့ရှိတဲ့လူနဲ့ပဲဆက်ပြီးတော့လုပ်သွားကြပေါ့ပညာရေးကတော့ထိခိုက်တာပါပဲပညာရေးကထိခိုက်တာပဲအားလုံးထိခိုက်ကြပါဘူးကိုဗစ်ကတည်းကမျိုး ဒီစစ်ကောင်စီကတမျိုးဆိုတော့လေထဲကျဲကြီးကိုရှိမှာပေါ့ကျောင်းဖွင့်အဲရင်တော့ online ညွာလဲရှာလို့ရအောင်လေ
အခြေခံပညာကျောင်းတွေကိုမိုးကာလအစဖြစ်တဲ့ဇွန်လမှာဖွင့်လေရှိပြီးကလေးငယ်တွေရဲ့ပညာရေးကိုတစ်နှစ်မှနှစ်တန်းနှုန်းတင်ကြားကောင်းတင်ကြားသွားနိုင်တယ်လို့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းကျော်ခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောခဲ့ဘူးပါလေမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ကျန်းမာရေးပညာရှင်တွေနဲ့ဆေးဝန်းနှန်းတွေကစီရီယမ်လှုပ်ရှားမှုကိုစတင်ခဲ့ရကပညာရေးဌာနဗန်လုပ်ငန်းမိရထားဆက်လုပ်ရေးအစရှိရဲ့ကဏ္ဍအသီးသီးမှာပါCDM လို့လာကြတာကြောင့်အစိုးရလုပ်ငန်းလေပတ်မှုတုံ့ဆိုင်သွားခဲ့ပါလေခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြသွားတာပါတရုတ်နိုင်ငံနဲ့ဝင်မဲ့မြန်မာကုန်ကားတစ်စီးကိုကိုဗစ်ရောဂါဆက်စပ်မှုအတွက်တရုတ်ရန်ဝင်2000ကျော်တိုးမြင့်ပေးဆောင်ရမယ်လို့ယူနန်ကျန်းမာရေးတာဝန်ရှိသူတွေကဧပြီလ22ရက်နေ့မှာသတ်မှတ်ခဲ့ပါတယ်တရုတ်မြန်မာနယ်စပ်ကုန်တွေမှာအဓိကကျတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကာကွယ်ရေးကန့်သတ်ချက်တွေပုံများလာတာကြောင့်နှစ်နိုင်ငံကုန်စည်စီးဆင်းမှုဟာလုံးဝရဲတန်းတလောက်ဖြစ်သွားပါရဲ့ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုရန်နိုင်ကပြောပြပေးမှာပါ
ချန်ပီယံမူဆယ်မျိုးကနေတရုတ်နိုင်ငံကိုဝင်မဲ့ရင်မောင်းနေတဲ့ကုန်ပစ္စည်းတွေအလုံးကိုဗစ်ဆန္ဒစစ်ဆေးမှုတွေလုံနေရပြီးကုန်ကားတစ်စီးကိုတရုတ်ယွမ်ငွေ2100မြန်မာကျပ်ငွေနဲ့4,600ကျော်ရှိတဲ့ဆန္ဒစစ်ဆေးကားကိုပေးဆောင်ရမယ်လို့ယူနန်ပြည်နယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကဧပြီလ22ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်တဟာဒီအပိုင်းထုတ်ပြန်ခဲ့တဲ့ကုန်ကားတစ်စီးကိုရွန်ငွေ1800ပေးဆောင်ရမယ်ဆိုတဲ့နှုန်းနာထက်ပိုပြီးတော့တိုးမြင့်လိုက်တာဖြစ်ပါတယ်ဒီလိုထုတ်ပြန်လိုက်တဲ့အတွက်အထားမခံတဲ့အသီးနှံကလွဲလို့ဆန်တဲ့တခြားကုန်ပစ္စည်းတွေအလုံးကိုမြန်မာဘက်ကတင်ပို့တာမရှိတော့ကြောင်းဘူဆယ်နမ်ခန်းလက်ဆက်ကုန်သွယ်ရေးအစင်းသားတဦးဖြစ်တဲ့ဦးမင်းသိန်းက VOA ကိုပြောပါတယ်
မနေ့က27ရက်နေ့ကဖတ်ပြီး1100ပေးမှလိုက်တယ်1100ဆို4,600ရှိတယ် score ကဒီကဓာတ်ပါတော့ဖြည်းကြတာမကြိုက်တော့မနေ့ကဆိုရင်သူကျန်မျိုးမှာတော့မျိုးတော့အတီးရတာပါကြွားတယ်မနေ့ကဝေးနေတဲ့ကားဆိုရင်ကုန်ရက်ပြေးသွားပြီကားကတော့မရှင်းနိုင်ဘူးမကားသမားကကုန်ပြန်နေရမယ်အဲ့ဒါကတော့ကားပြီးပြီးတော့ဒီကားကိုခါလိုက်တော့အလောက်ဖြစ်ဖြစ်ဆိုပါတယ်ဒီ95,000တော့ပြေးသွားပြီ5,000တော့ပြေးသွားတော့မှာ
တရုတ်ပြည်ကိုပုံမှန်တင်ပို့နေတဲ့ဆန်နဲ့သကွဲကိုမူဆယ်ဆန်ကိုတောင်တွေမှာတင်ထားပြီးမြန်မာတရုတ်ကုန်သွယ်ရေးအခြေအနေပုံမှန်ပြန်ဖြစ်မှာပဲတင်ပို့တော့မယ်လို့ဆန်ကုန်သယ်တချို့က VOA ကိုပြောပါတယ်မူဆယ်မြို့နယ်ထိဆက်နေတဲ့တရုတ်နိုင်ငံရွှေလီနဲ့ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်မှုကနေတိုင်းရှိနေပြီးစိုးရိမ်ရတဲ့အခြေအနေကြောင့်ယူနန်ပြည်နယ်တာဝန်ရှိသူတွေကအသွာလာအခန်းသတ်မရှိပိတ်လိုက်တာဖြစ်ပါတယ်ဒါကြောင့်တရုတ်ဘက်ကကုန်တွေလည်းမြန်မာပြည်ထဲဝင်လာတာရပ်သွားပါတယ်
အတူတူလက်ဖြစ်ဖြစ်စီဆောက်လုပ်ရေးဖြစ်စီစားကုန်သောက်ပုံဖြစ်စီစက်မှုဖြစ်စီဒါပြောကတည်းကဩဇာအားတွေလုံးဝရပ်သွားတယ်အခုမရှိဘူးဝင်ဖြစ်ပြီးတော့ပိတ်ထားတာဟုတ်တယ်လာလို့မရမှာပဲတော့ပါအချိန်တန်းကြောက်တာအတွက်တရားဘူ
းဒီကနေ့ကမှကိုဗစ်ကရောဂါစဖြစ်တဲ့2020မတ်လကုန်ကစလို့တရုတ်နိုင်ငံဘက်ကချမှတ်တဲ့စည်းကမ်းတွေနဲ့မြန်မာတရုတ်ကုန်သွယ်ရေးလုပ်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းခဲ့တဲ့အတွက်မူဆယ်မြို့မှာပါဆက်အနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေအခုနှစ်မတ်လကစလို့ရှိလာခဲ့ပြီးတဲ့နောက်မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်နိုင်ငံကုံသွေးရေးပေါ်တက်ရောက်မှုရှိနိုင်တယ်လို့ကုံသွေးတွေကမြင်ပါတယ်။ဧပြီ22ရက်နေ့ကြာသပတေးနေ့မနက်ပိုင်းကလည်းမူဆယ်မြို့ပေါ်မှာအသေးစားပောက်ကွဲမှုတနေရာထဲမှာပဲ3ဖြစ်ပွားခဲ့ပါတယ်။ပောက်ကွဲတာမှန်ပေမဲ့မြို့ပေါ်မှာတော့အသွားအလာပုံမှန်ရှိနေကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညင်ကြားရေးမှူးတာဝန်ယူထားတဲ့ဦးမောင်မောင်တန်းက VOA ကိုပြောပါရစေ။
ကျွန်တော်တို့ဒီကလောက်ကတလုံးကကြာအနိုင်တင်လာပါလေ။ရေကြီးနေတဲ့အိတ်တွေကိုပေါ့အတန်နိုင်ပါလေ။ဒီကံကြီးရှိပါကွာဗန်ကျန်ကမျိုးလေကောင်ပြဟိုပိုပီသွားတဲ့လမ်းကြောင်းနဲ့ပိုင်ပေါ့ဒါပေမဲ့အမိုင်းနဲ့ချက်တဲ့တိတ်လည်းမပြင်းထန်လေးတော့ပုံမှန်မှာပဲသွားလာမှာ
မူဆယ်နယ်ဇက်ကနေမြန်မာတရုတ်နိုင်ငံကုန်သွယ်မှုပမာဏက2019-2020ဘဏ္ဍာရေးနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း4,800ကျော်ရှိခဲ့တယ်လို့မြန်မာကုန်သွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဘက်ကဆန်တဲ့ရေနဲ့ရေတဲ့ပစ္စည်းကုန်တွေကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပါတယ်ကိုဗစ်ကရောဂါနဲ့နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်ဒီနှစ်ကုန်သွယ်မှုပမာဏဟာအများကြီးကျဆင်းသွားနိုင်တယ်လို့ကုန်သွယ်ရေးလေ့လာသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးသွားတာပါထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်တွေကိုမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေရှိနေတာကြောင့်ထိုင်းဘက်ကလုံခြုံရေးတင်းကျပ်ထားခြင်းပါပဲနယ်စပ်မြို့နယ်တစ်ခုဖြစ်တဲ့ဖွဖရမြို့နယ်တဲ့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား30နီးပါးကိုဧပြီလ20ရက်နေ့ကဖမ်းဆီးခဲ့ပါတယ်စစ်အာဏာသိမ်းစန့်ကျင်သူတွေကိုဖမ်းဝရမ်းထုတ်ရှာဖွေဖမ်းဆီးလို့နယ်စပ်ဒေသတွေဘက်ကိုထွက်ပြေးနေသူတွေရှိနေချိန်မှာထိုင်းဘက်ကအဖမ်းဆီးလုပ်နေတဲ့တရင်ကိုထိုင်းချီဆိုင်တရင်တော့မတ်အေးမာကပြောပြပါလိမ့်မယ
်မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံလေးကမဲဆောက်ဖွပရမဲလမတဆောင်ရန် ုံဖန်မြို့နယ်တွေကိုမြန်မာနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာသူတွေတူးလာနေတာနဲ့အတူဧပြီလ20ရက်နေ့ကတော့ဖွဖရမြို့နယ်တွေကိုရောက်လာတဲ့မြန်မာနိုင်ငံသား30နီးပါးဖမ်းမိခဲ့ကြောင်းရောင်ကြီးဥတုသမားဖွဲ့ကအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
။ဧပြီလ20ရက်နေ့ကတက်ခဲပေါ့နော်တက်ခဲကျွန်တော်တို့ဖွဖရနယ်မြေထဲမှာရှိရဲဟိုဘက်မှာဒီမှာဘက်ချမ်းဆိုလို့ရှိရင်ဝလီပေါ့အဲ့ဒီသားတက်ကနေပြီးတော့မြန်မာပြည်သားတွေ29ယောက်ပေါ့နော်အမျိုးသမီးမျိုးသား29ယောက်ပါတဲ့အလူတရာထိုင်းနိုင်ငံတွေကိုတရားမဝင်ဘူးနော်ပေါ့အဲ့ဒီမှာမှာဒီထိုင်းသူထိုင်းနိုင်ငံသားတွေဦးလည်းပါတယ်လို့ကျွန်တော်တို့သိရရှိတယ်အဲ့ဒါကိုထိုင်းမြန်မာနယ်စပ်ကဟာဒီနယ်စပ်လုံခြုံရေးအဖွဲ့ကြီးရနေပြီးတော့ဖမ်းဆီးတယ်လို့ကျွန်တော်တို့သိရပါတယ်အခုကာလမှာကတချမ်းပြီးပြီးတော့ဟောတချမ်းကာလပြီးပြီးနောက်ပိုင်းမှာကကျွန်တော်တို့အော်နေတဲ့ချင်းထိစက်နေတဲ့ထိုင်းနိုင်ငံနဲ့ဆက်ချင်းထိစက်နေတဲ့နေရာတွေမှာအာဟာဒီမြန်မာနိုင်ငံပဲချမ်းနေပြီးတော့ထိုင်းနိုင်ငံပဲချမ်းကိုဝင်ရောက်တဲ့အာဒီတရားမုံပေါ့နော်ဝင်ရောက်လာတဲ့လူတွေများတယ်ဆိုပြီးတော့တရင်တွေထွက်ပေါ်နေကြတယ်ကျွန်တော်သိရတယ်။အဲ့များတဲ့အပေါ်မှာထိုင်းနိုင်ငံကလည်းအာဒီနေဆက်လုံခြုံရေးရတဲ့ဖွဲ့ဝင်တွေအာနေပြီးနေဆက်ဒေသမှာရှိတဲ့အာဒီရောက်တော့တပ်ဖွဲ့တွေပြီးပြီဆိုလို့ရှိရင်အာမျိုးနယ်အာဏာပိုင်တွေကိုလည်းတင်းတင်းကြပ်ကြပ်နဲ့ဒီလုံခြုံရေးပေါ့နော်ချထားတာကိုရှိရတယ်။
ထိုင်းတောင်ပိုင်းကန္ဓနာဗူရီပြည်နယ်ထဲမှာလည်းအခုလပိုင်းတွေအတွင်းလူကုန်ကူးပွဲစားတွေနဲ့တရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံဘက်ကလာသူရာဂနန်းလောက်ရှိနေပါတယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံထဲကအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်ဖမ်းဆီးမှုတွေရှိနေတာကြောင့်ထိုင်းအိန္ဒိယနိုင်ငံနယ်စပ်တွေဘက်ကထွက်ပြေးတိမ်းရှောင်သူတွေအများအပြားရှိနေပါတယ်။ထိုင်းနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရသူတွေထဲမှာနိုင်ငံရေးကြောင့်တိမ်းရှောင်လာသူတွေပါတယ်ဆိုရင်စိုးရိမ်စရာဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကလူ့သမားရေးလှုပ်ရှားသူဦးမင်းဦးကလည်းပြောပါတယ်
။ဆိုတဲ့နိုင်ငံရေးကြောင့်ဒါစစ်ကောင်စီရဲ့ဟိုဖမ်းဆီးမှုတွေကြောင့်ထွက်ပြေးရသူတွေရှိတယ်အဲ့ဒီလူတွေရောက်လာပြီးတော့ဒီလိုမျိုးဖြစ်မှာပဲဆိုရဆိုရလေနော်ပြောရမယ်ဆိုရင်ဒီလိုအရာတွေဆိုရင်တော့အနေရှိတာရောအနေရှိတော့သူတို့ဖမ်းပြီးတော့ပြန်ပို့ခံရမယ်လေပြန်ပို့ရဆိုရင်သူတို့ဒေဝင်ပို့တယ်လို့ဒေဝင်ပို့တယ်လို့ဖြစ်မှာပဲ
တက်ပြည်နယ်ထဲမှာဖမ်းမိသူတွေကတော့တာမန်အလုလာလုနေကြသူတွေဖြစ်ပြီးနိုင်ငံရေးနဲ့မပတ်သက်ကြဘူးလို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါတတိယလှိုင်းကူးစက်မှုတွေကြောင့်နေမြေအဝင်ထွက်လုံခြုံရေးတွေတင်းကျပ်စွာခြားထားပြီးတနေနဲ့တနေကူးတန်းသွားလာတာတွေကိုလည်းပိတ်ပင်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်မှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေစစ်ဘေးဒုက္ခတွေကြောင့်အင်းနီနာချင်းထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာသူတွေဝင်ရောက်ဖို့ကြိုးစားသူတွေရှိနေတာဖြစ်ပါတယ်ရှင်
ထိုင်းချီဆိုင်တဲ့တဲ့တော့မအေးအေးမှပြောပြပေးသွားတာပါအခုတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ပဲဦးကျော်စန္ဒာနဲ့ကော်မင်းသူတို့ကတင်ဆက်ပါလိမ့်မယ
်မြန်မာ challenges the ASEAN way ASEAN ရဲ့လမ်းစဉ်ကိုမြန်မာနိုင်ငံစင်ခေါ်လိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ CSAC ဖွင့်ကပြရရေးတဲ့ဆောင်မကို The Bangkok Post တာထုတ်လုပ်ပြီးဤကြီးတဲ့ချက်ချို့ကိုမူရင်းအပေါ်အတိုင်းတင်ပြလိုပါတယ်သူတင်မမြင်နိုင်တဲ့အတားအဆီးတစ်စုံတရာမဖြစ်လာရင်တော့အာဆီယံကောင်းဆောင်တွေဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာလာမက်စနေနေ့မှာတွေ့ဆုံရမှာဖြစ်ပါတယ်။မြန်မာစီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်ဟန်နဲ့တက်ရောက်လိမ့်မယ်လို့ခန့်မှန်းပါတယ်တဲ့။မြန်မာပြည်တွင်းဖြစ်ပေါ်နေတဲ့ဖြစ်စိုးရိမ်အပေါ်အာဆီယံနဲ့နိုင်ငံတကာကလွန်စွာစိုးရိမ်နေကြတယ်ဆိုတာဖော်ပြပြီးဒီကြမ်းဖက်မှုနဲ့ယံမိတွေဟာရက်တန့်သွားဖို့လည်းမရှိဘူးလို့ဖော်ပြထားပါတယ်။ဒီအခြေအနေမျိုးမှာဂျကာတာမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်စွာအရေးပါတယ်။မြန်မာဟာအာဆီယံရဲ့ကောင်းခဲစရာကိစ္စတစ်ခုဖြစ်တယ်ဖော်ရင်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲရဘူးဆိုတော့အာဆီယံရဲ့မူဝါဒတွေကိုလည်းစင်ခေါ်နေတာဖြစ်တယ်လို့ကြီးထားပါတယ်။မြန်မာပြည်တွင်းရက်ဆက်သက်ပြတ်မှုတွေဟာအာဆီယံဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုလည်းထိခိုက်ပျက်ပြားစေမှာဖြစ်တဲ့အတွက်အာဆီယံကပြစ်ပယ်ထားလို့မဖြစ်နိုင်ဘူး။အာဆီယံရဲ့ချာတာထဲမှာလည်းပဲ We the peoples အာဆီယံဖွဲ့ဝင်နိုင်ငံများအားလုံးကကျွန်ုပ်တို့ပြည်သူများပြီးဆိုပြီးတပေါင်းတစည်းရဲ့ရေးသားဖော်ပြထားတာဖြစ်တဲ့အတွက်ကြောင့်မြန်မာပါဝင်ဒေသတစ်ခုလုံးမှာဒီမိုကရေစီလူ့အခွင့်အရေးကောင်းမွန်တဲ့အုပ်ချုပ်ရေးအုပ်ရေးစိုးမိုးရေးအတွက်စွမ်းလုံလူဆောင်ရမှာဖြစ်တယ်လို့လည်းပြောထားပါတယ်။ဒါပေမဲ့ဒီလိုမြန်မာကိစ္စကိုပူးပေါင်းဆောင်ရွက်ရမယ့်အချိန်မှာအာဆီယံနိုင်ငံတွေမှာလည်းအကွဲအပြတ်မညီညွတ်မှုတွေရှိနေတယ်လို့ဆိုပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်ဟန်ကလည်းဒီစီကထောက်ခံတင်ပြလိုက်တဲ့အချက်တွေကိုတဆုံးတရာလက်ရောသဘောတူမဲ့အလားအလာတော့မတွေ့ရပါဘူးလေ။အာဆီယံအနေနဲ့ကတော့မြန်မာပြည်ကကိစ္စဟာဖြစ်သွားပြီးရဲ့ကိစ္စမလို့စိပလင်စီတော့ဆိုပြီးဒီတိုင်းလက်သက်မခံကြဘူးအရေးကြီးတယ်လို့လည်းဆိုထားပါတယ်
ဒီတွဲအဆင့်ဆောင်ဆောင်တွေဟာဘယ်လိုကင်တယ်မယ်ဘယ်လိုတုံ့ပြန်မယ်ဆိုတာကြိုတင်ညှိနှိုင်းပြင်ဆင်ထားမယ်လို့ရေးသားထားပါခင်ဗျာစီးပွားရေးမြေရာမှုတွေနဲ့အတူမြန်မာဒုက္ခသည်ပြဿနာအရှိန်ယူနေပြီဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန်ပို့စ်သတင်းအွန်လိုင်းမှာဖော်ပြထားတဲ့အယ်လန်နီကာတန်ဘက်ရဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်ဖေဖော်ဝါရီလအစရနာသိမ်းပြီးနောက်ပိုင်းအသက်
ဆောင်းမကိုအစားချေရေးသားတာပါတယ်လက်ရှိအကြံဖတ်နေနေမှုတွေကြောင့်လူနှစ်သိန်းခွဲလောက်နေရင်စွန့်ခွာထွက်ပြေးနေကြပြီဆိုတော့ကုလအထူးကိုယ်စားလှယ်တော်မန်ဒရူးစ်ပြောဆိုရတာကိုလည်းဆောင်းမကိုကားဖော်ပြထားပါတယ်မြမအင်ဂျင်တိုင်ပြည်တွေကလည်းဒီကိစ္စအတွက်ထိတ်သည့်ဆွေးနွေးပွဲမှာဆွေးနွေးဖို့ပြင်ဆင်နေတယ်လို့သူနဲ့တခြားသောအခွင့်အရေးလှူရှားသူတွေကလည်းထိတ်မနိုင်သိမရပြစ်လာမယ်အခြေအနေကိုသ ဒီတော်မန်ဒရူးဇက် Twitter မှာကြီးသားရာကိုလည်းကိုကားဖော်ပြထားပါတယ်လူတို့အခံရေးလှှာမှုစီဒီအမ်မှာလည်းလူတော်များဟာအလုတ်ကင်တွေကိုကြောခိုင်းသွားသလိုအင်တာနက်ဖက်တောက်မှုတွေကြောင့်လည်းအဲ့ဒီပေါ်မီကိုနေရတဲ့အလုတ်ကင်များစွာကိုဆုံးရှုံးစေခဲ့တယ်လို့ဆိုပါတယ်အာဆီယံအနေနဲ့အဖွဲ့ဝင်တွေချင်းချင်းပြည်တွင်းမဆွတ်ဖက်ရေးမှုကြောင့်မြန်မာကိုပုံမှုအထီးကျန်သွားစေတယ်လို့လည်းဆောင်းပါးမှာသတိပေးထားပါတယ်နေဆက်ဖြစ်ကြောင့် Doga Yai Sakanima, Doga de Conatonga Colonibi, Lutonga Le Tining and Ega Donadidama, Pooni Jari Lupopiatavare. Lu Miazua, Lolose Pirima, Pooni Javi Mele, Diana di Dari, Pripari, Jebelamasuino, Doga de Amyabia, Dimidega Pietola of Niamelu, Bangal Chisai, Kula Doga de Miasa and Mahaminu, Chike, James Rudy Hevaga Piosura, or Samama Kuka Popiatavare. Anna Dinbino, Sitaga Tin Childer, Lung and Romia, Peso Kangaramu, Siboy Hale Pumu, Suala Mabago, Udine Lusuare, Piso on www.washingtonpost.com, Passion and Yavarna.
American Dangan is in Tinsepini, now so young, Kavanem Yamadrini, Trinsa Marigo, Eme Trinu Absine, Vuebe Tatisico, Nese Yau Pupini Varishin. Viewing Yama Pema Samyanaga, Trini Ama, Winsar Mumia Sure Kansine, Nese Eme Trinu Asure Sadali Trino, Eganiko, Eme Trinu Ago, Down Yunai. Now to Niaro, viewing Yama Eme Lisa, Vermis at Viewing News Talk Gomsigo, Damamoine, viewing Yama Facebook Messenger Anibio. ကိုအီးမေးလ်စာကိုရေးပို့လိုက်ပါအီးမေးလ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်နေ့စဉ်တင်းနေ့နှစ်ကြိမ်ပို့ပေးတယ်အီးမေးသတင်းတွေကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်စီစဉ်ပေးထားပါဗီအိုပီအေးသက်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုံမြင့်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA American and Diane, Taujani, and Minna by Radio Season Ego, Sella Tolan Bini Bare, a cool camera, a person, Ganarigo, Satin, Tensa Pibame, Yama, a chain, Gang Gang Soso, Singapugaro, a Miera, and yet Tolan Mongo, Wong King got don't be, Gunyan Wayne, a Duke, then yet Havare.
Yama Pima say, Anna Payaha, now can so get Loyaji Pitchow. ကန့်ကွက်ဆန္ဒပြလူတွေကပြစ်တတ်နေတာကိုလက်မခံနိုင်ကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်ကမလနေရနေကပြောပါတယ်စင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးကလည်းပြစ်တတ်တာတွေကိုရပ်ဆိုင်ဖို့ပြောပါတယ်ဒါပေမဲ့စီအစိုးရပြောင်းလဲသွားအောင်ပြပကနေမလုပ်နိုင်ဘူးလို့လီရှန်လွန်ကဆိုပါတယ်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းခါစစ်ပြောကတော့မြန်မာအာဏာသိမ်းပွဲဟာအာဆီယံ Li Shan Lo ye phakin kwe lon tu Lee Kuan Yew ha Pama Bo Jok twi a thong ma cha chaung a myae dan pyo ni bi me 1988 a yee daw bon kala ma myet phyu sai ni de Pama si a so ya ku ku ni kae ba de a ri chin ga sa pi Singapore ha Pama Bo Jok ne crony twi mi khu a tha ya niya phit la ba de tharo ye dollar twi ko thain thain ga Singapore ba be အနာသိမ့်တာကိုကန့်ကွက်ဆန္ဒပြခွင့်မရတဲ့စင်ကာပူနေမြန်မာတွေကတော့ CDM လှုပ်ရှားမှုကိုကိုနီကိုဟာနဲ့ကူညီနေကြပါတယ်စင်ကာပူမှာရှိတဲ့စစ်အုပ်စုနဲ့ခရိုနူတီရဲ့အဆက်အသွယ်ကိုပေါ်ထုတ်ပြီးဝိုင်းကျင်အောင်လဲလုပ်နိုင်ရပါတယ်
မ နိုင်ငံခြားကတန်ခတ်အရေးယူပေမဲ့စေအုပ်စုဟာဒေါ်စုရဲ့ NLD ပါတီကိုအာဏာလွှဲပေးမှာမဟုတ်ဘူးလို့လီကွမ်းယူကယူဆပါတယ်။1962ခုဘူနေဝင်းအာဏာသိမ်းစဉ်ကတည်းကစစ်တပ်ဟာအစိုးရရန်တရားလို့ဖြစ်လာတဲ့အတွက်စစ်တပ်မရှိရင်အမေရိကန်နဲ့ကုလသမဂ္ဂတပ်ဖွဲ့ကိုမြန်မာပြည်ထဲလွှတ်ရလိမ့်မယ်လို့လီကွမ်းယူကမြင်ပါတယ်။အာဏာခွဲဝေဖို့စစ်ကောင်းဆောင်ကိုဖြောင်းဖြားပြောဆိုပြီးအရက်သားအစိုးရဖွဲ့စည်းနိုင်ဖို့တပြေးပြေးလုပ်ယူနိုင်တယ်လို့လဲလီကွမ်းယူကဆိုပါတယ်ဒီလိုမလုပ်နိုင်ရင်မြန်မာပြည်ကိုအုပ်ချုပ်လို့ရမှာမဟုတ်ဘူးလို့လဲလီကွမ်းယူကမြင်ပါတယ်မြန်မာနဲ့အပြင်လောကဆက်သွယ်မှုများလာလေလေဗမာစစ်ဘုဟာအာဆီယံကိုအတုခိုးနိုင်လေလေဖြစ်လာမယ်လို့လီကွမ်းယူကမြင်ပါတယ်ဒါပေမဲ့အာဆီယံအသင်းဝင်ဖြစ်လာပြီး25နှစ်ကြာလာတဲ့အခါမှာဗမာစစ်ဘုကအာဏာပြန်သိမ်းအောင်လို့အာဆီယံအသင်းလဲအကျင့်ဟောင်းကိုမပြင်နိုင်တာထင်ရှားပါတယ်
ကမ္ဘာအပေကံဗမာစစ်ဘုရဲ့ထွက်ပေါက်အဖြစ်စင်ကာပူကအသုံးတော်ခံနေတာကြာပါပြီအင်းရှိမှလူကြီးလူကောင်းကိုလက်ခံပြီးအိမ်နောက်ဖေးမှသခိုးသမီးကိုလက်ခံတာဟာစင်ကာပူရဲ့နန်းစင်လူဖြစ်နေပါတယ်အင်းနည်းချင်းနိုင်ငံကမောင်ခိုဆက်လီရီရဲ့ဖောက်တယ်ဟာစင်ကာပူပါဘူနေဝဲအပေကံဘဝရောက်တော့စင်ကာပူမှာဈေးကူပါတယ်ဘူတန်းရွှေလဲစင်ကာပူကတဆင့်လူရဝင်းအောင်ကျိုးပန်းပါတယ်စေကောင်းဆောင်ဘဝကရွေးကောက်တင်မြောက်ခံရတဲ့သမရဘဝကိုဘိုလ်ချုပ်စူဟာတိုကူးပြောင်းသွားဖို့လေ့လာဖို့နဲ့အင်ဒိုနီးရှားကိုသွားလည်ဖို့1995မှာစင်ကာပူကိုလာလည်တဲ့ဘူတန်းရွှေကိုလီကွမ်ယူကအကြံပေးမှုပါတယ
်ဘူနေဝင်းစေကူဖို့1994မှာစင်ကာပူရောက်လာတော့လီကွမ်ယူကသွားတွေ့ပါတယ်ဒေါ်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့စေအစိုးရဟာအမြဲတမ်းကတိကောက်ဖြစ်နေလိမ့်မယ်လို့လီကွမ်းယူကသတိပေးပါတယ်။စီးပွားရေးကိုတိုးတက်အောင်စစ်ဘိုတွေလုံနိုင်တာမဟုတ်လို့နိုင်ငံခြားအတွေ့အကြုံရှိပြီးလုံနိုင်ကိုင်နိုင်သူတွေကိုအကူအညီတောင်းဖို့နဲ့လက်ရှိစစ်အာဏာရှင်စနစ်ကိုထိန်းသိမ်းဖို့မရည်ရွယ်ရင်မြမစီးပွားရေးမှာစင်ကာပူပါဝင်လုံကန်ခွင့်ပြုဖို့အကြံပေးပါတယ်။အရှိတောင်အာရှမှာသူများနည်းတူဆက်လက်စခန်းသွားခြင်းရင်မြမစစ်အစိုးရဟာအင်ဒိုနီးရှားပုံစံမျိုးလို့ရပါလိမ့်မယ်လို့လီကွမ်းယူကတိုက်တွန်းပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုအများဆုံးကူညီနေတဲ့စင်ကာပူအစိုးရကသာမြန်မာပြည်နာမှာဂျားဝင်နိုင်ဖို့ကြိုးစားသင့်တယ်လို့မြင်ကြပါတယ်
။ဗမာအစိုးရရဲ့အခက်အခဲကိုလည်းစင်ကာပူအစိုးရကသဘောပေါက်ပုံရပါလေ။သဘောဝတ္ထုတွေကရတဲ့ဒေါ်လာတွေစင်ကာပူဘဏ်နှစ်ခုမှာအပ်ထားတယ်လို့ Upright International က2009မှာကြေညာဘူးပါလေ။စင်ကာပူအစိုးရပိုင်တဲ့ DBS Development Bank of Singapore နဲ့ OCBC Overseas Chinese Banking Corporation မှာဓာတ်ငွေဒေါ်လာကိုအနှံထားပါတယ်။ရန်ကုန် OCBC ရုံးခွဲမှာတဲ့2020ခုနှစ်ကအမေရိကန်ဒေါ်လာသန်း650ရှိကြောင်းသိရပါတယ်။ DBS ရဲ့2020အမြတ်ငွေဟာအမေရိကန်ဒေါ်လာသန်း3500ကျော်ဖြစ်ပါတယ်။အင်ဒိုနီးရှားအာဏာရှင်ဆူဟာတိုလက်ထက်မှာမတမာတဲ့နီးနဲ့ရယူထားတဲ့ဒေါ်လာတွေကိုစင်ကာပူမှာယင်းနီးမြုပ်နှံပြီးစီးစိမ်ခါနေတဲ့အင်ဒိုနီးရှားနိုင်ငံသားတန်းကျွယ်တစ်သေး2000ကျော်ရှိပါတယ်။မိမိနိုင်ငံမှာအခွန်လျှောက်တဲ့အနောက်တိုင်းကတစ်သေးနဲ့ပေါင်းလိုက်ရင်စင်ကာပူမှာတန်းကျွယ်တစ်သေးပေါင်း5000ကျော်ရှိမယ်လို့ခန့်မှန်းရပါတယ်။ဗမာစစ်ကောင်းဆောင်ပိုင်းကိုဈေးဝကူတာပေးနေတာလေစင်ကာပူပါပဲ။မြန်မာနိုင်ငံရေးမှာငူစားရဲစားလုပ်နေတဲ့စင်ကာပူကတထေးစစ်ဘိုတွေရဲ့ရှေ့ရေးကိုအာမခံနိုင်ရင်ဂျာဝင်ဆောင်ရွက်ဖို့အခွင့်အလမ်းပေါ်လာလိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့ကိုညံဝင်းအောင်တင်ပြသွားတာပါဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာကလေးစိတ်ဒဏ်ရာအကြောင်းပြောပြထားပါတယ်။ကလေးစိတ်ဒဏ်ရာဖြစ်သွားတာကိုကလေးအရွယ်လိုက်ဘယ်လိုသတိပြုသိရှိနိုင်ပါသလဲ။ဒီအကြောင်းကိုဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးနဲ့မြန်မာဆေးတက္ကသိုလ်ရဲ့ခုံလုံးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝင်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ Okay, ဆေးရောဂါအထူးကူသမားတော်ကြီးဘူရီတောင်ပမခဒေါက်တာရေမွန်တင့်ဝင်းခင်ဗျာမြန်မာနိုင်ငံကဆေးရနာသိဆန္ဒပြပွဲတွေအတွင်းမှာဒီလူတွေတည်ကြည်ရတဲ့အထိပေါ့နော်ပြစ်ခတ်ချုပ်ခွေမှုတွေကြောင့်လက်ရှိဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရွယ်ရောက်သူတွေအပိုင်းကိုပေါ့နော်ပြီးခဲ့တဲ့အပတ်ဒီတုန်းကအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်မှာတော့ဆရာကြီးဒီ ကလေးငယ်တွေအပေါ်မှာပေါ့နော်ဘလို့တက်ရောက်နိုင်တာနဲ့သူတို့ဖြစ်လာရင်လည်းဘလို့သတိပြုမိအောင်ပေါ့နော်နောက်သူတို့ကိုတက်တောင်ပြည့်စုံပေးဖို့တွေပါပြောမှာမို့အဓိကဘာကနေဆရာစပြောခြင်းလဲဆရာ
ပထမအဦးဆုံးတော့ဒီကျွန်တော်နည်းနည်းပြတွေးကြည့်နေတာတော့လေဗမာနိုင်ငံမှာကတိလက်ရှိဖြစ်နေဒီစစ်အာဏာရှင်တွေရဲ့လက်နက်မဲ့ပြည်သူတွေကိုသိကုန်နေတာအကြမ်းဖက်တာရက်စက်တာအဲ့ဒီမှာအပြစ်ကင်းစင်တဲ့လူမှုမဲ့လေးတွေအများကြီးပါနေရတယ်ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့တို့မှာတွေ့နေရတာတော့ကလေးလေးတယောက်နန်းပေါ်မှာလူမှုမဲ့လေးပေါ့ဗျာဘာမှလည်းသူနဲ့လည်းမပတ်သက်ဘူးအဲ့ဒါကိုစစ်သားသူ့တတ်တဲ့ချိန်ပြီးတော့မှကလေးကတောင်းမှတိုးရှိုးပြီးတော့မလုပ်ပါနဲ့လို့ပြောပြီးတယ်နေတဲ့ချိန်မှာတော့မှတတ်တဲ့ကြီးကဆက်ပြတ်သက်သွားတော့ကျွန်တော်လူကြီးကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်သူကသူ့အဖေနဲ့ပုံပေါ်မှာထိုင်ပြီးတော့အိမ်ပေါ်မှာနေစင်မှာစစ်သားတွေကအိမ်မော်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာပြစ်လိုက်တဲ့အချိန်မှာကလေးကိုထိပါတယ်အဲ့တော့ကြေကွေးစရာကြီးတွေ့တဲ့ခါမှာကျွန်တော်လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟာပါဒါကြီးကတမိုင်းမှာမကြုံဘူးတော့ကိုတွေ့နေရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာကြီး
အဲ့တော့ဒီဟာကိုခရပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရဲတရားထက်မှာရက်ွက်တခုလုံးမှာဖြစ်တဲ့ကိစ္စမဟုတ်ပဲနဲ့နိုင်ငံအနှံ့ပြားမှာဘယ်လိုရက်ဆက်စွာတပ်ဖြတ်မှုတွေမှာကလေးလည်းအများကြီးပါပေါ်တယ်ကျွန်တော် report ပြရတယ်အများကြီးတွေ့ကြရပါတယ်အဲ့တော့ဒီကိစ္စမှာစိတ်သက်ပိုက်ဆိုင်ရာဘလို့ကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လို့ကြည့်လိုက်လို့ရှိရင်ကတ်ကြီးတစ်ခုဖြစ်တဲ့ဘေးဥပါဖြစ်တဲ့ disaster လို့ဟာမျိုးပေါ့ဒါ man made disaster လို့ခေါ်နေတာပေါ့လေကြီးကျယ်တဲ့ရက်စက်မှုကြီးဖြစ်နေတယ်ဥပမာ war war ဖြစ်တာလို့ပေါ့လေကမ္ဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာလို့အခုလက်ရှိခြေတဲ့အဲ့လိုပုံစံဖြစ်နေပါတယ်နေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်မြင်တွေ့ရတာလေကျွန်တော် yes ဆိုတာတတ်ချက်တာလည်းပဲ killing field လို့ခေါ်တာပေါ့လေစစ်ကြီးကလေးမှာစစ်ပွဲစစ်ပြီးတယ်လို့ yes ဆက်တနေတယ်ဟိုကျုံတဲ့နေရာမှာတနပ်ပြေရနေထိပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့ effect ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နိုင်တယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမမယ်ကြီးဆိုတာကမိဘရဲ့အုပ်ထိပ်မှုအောက်မှာမိဘရဲ့ဆောက်ရှောက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ပြီးဖြစ်တာလူငယ်တွေကမိဘပေါ်မှာနှိမ့်ခုန်နေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူတို့ရဲ့ sense of security သူတို့ရဲ့ safety သူတို့ပါသူတို့ကဘာကြီးမှာဝန်ဆောင်နေအောင်အဲ့တော့သူတို့ confidence ဖြစ်လာအောင်ကမိဘအုတ်ထိန်ထားတယ်။အခုဒီကိစ္စမှာကျတော့ကျွန်တော်လူမှုအသက်အဝန်ကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်။တခါပြန်ပြီးကျေတက်မှစဉ်းစားမယ်ဆိုလို့ရှိရင်အဲ့ဒီလူတွေကတချို့ထွက်ပြေးရတာလည်းရှိတယ်။အဲ့တော့ကိုယ်တက်ကြည့်တဲ့မှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မျိုးဝါးနေခွာတော့ရရောက်နေစားရောက်အဲ့ဒီလူတွေကကလေးတွေလည်းပါသွားမယ်။အဲ့ဒီဟာတွေကကလေးတွေပေါ်မှာတက်ရောက်မှုဟာ immediate ကြည့်မှာပါလိမ့်မယ
်။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုတင်တာရော
အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်ဒါရနာကျင်မှုစိတ်တန်ရာတွေဟာကလေးတွေမှာလည်းအများကြီးတက်ရောက်တယ်အဲ့တော့ဒီရာကိုပထမဆုံးကျတော့စဉ်းစားတဲ့ခါကျတော့ဒါတွေကိုတပ်တက်မှုကိုမျက်ဝါးထင်မြင်နေရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေရတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ကိုတော့ပေါ့လေစိတ်တန်ရာဟာဒီကလေးတွေလေးတွေမှာသူတို့ physical mental emotional health မှာထိခိုက်ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံဖြိုးမှုကျန်းမာရေးနော် mental ဆိုတော့စိတ်ကျန်းမာရေးနော် emotional ဆိုတော့သူအတွေးခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ guide နိုင်မှုအကြီးချင်းအဲ့သုံးချက်လို့မှတော့သွားထိပါတယ်သူအဲ့တော့ဘာလို့သွားတွေ့ရလဲဆိုလို့ရှိရင်ကလေးတွေကြီးထွားလာတဲ့ခါမှာဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဟိုဒီလို stop shut up ဖြစ်ပြီးတော့ထွက်ပြေးရလို့စားစရာချုပ်ရတာတို့အိမ်ရဲ့အနေအထားပြတ်သုံးသွားတာတို့နော်ကြောက်မတက်ရတာတို့တို့ nutrition နည်းသွားတယ်လို့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံဖြိုးမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ထရာတွေရမယ်နောက်က emotional ထရာတွေရမယ်အဲ့တော့ဒါကိုပြန်ပြီးအကြမ်းကြီးပြောမယ်ဆိုရင်သုံးမှန်ခွဲပြောလို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြတော့ရှင်ဥပမာဟို preschool ကျောင်းမတက်ခင်အရွယ်ပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတစ်မျိုးနောက်ကျောင်းတက်စမူဂျိုရဲ့ဘူတာနဲ့တက်တဲ့အချိန်ရဲ့နောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်သုံးပိုင်းရဲ့ညာလက္ခဏာတွေရောဆရာကြီးဘယ်လိုကွာခြားမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာကလေးငယ်လေးတွေကြလို့ရှိရင်တိတ်ငယ်တဲ့ကလေးတွေကြတော့သူတို့မှလည်းကြောက်နေတဲ့ဆင်းရဲရှိတယ်သူတို့ကမိဘကိုလည်းပို့ပြီးတော့တွဲတာလာမှဟိုပို့ပြီးတော့တွဲလာတာဖြစ်လာမယ်သူလည်းညမအိတ်နိုင်လည်းလက်ဖြစ်တာဖြစ်နိုင်တယ်အဲ့တော့နည်းနည်းကြီးလာတဲ့အရွယ်ကြောက်တဲ့ခါကျတော့သူရဲ့ behavior ပြောင်းလာတယ်ပြောင်းတော့အရင်တော့သူတို့ကိုယ့်ကိုယုံကြည်မှုစိတ်ချမှုရှိတဲ့ပြောရှင်တဲ့ကလေးလေးတွေဟာ regret ဆွသွားပြီးတော့သူရဲ့အရွယ်နဲ့အရှိန်အဟုန်ကိုပြန်ပြီးကျဆင်းသွားပြီးတော့သူလက်ပါကိုစုပ်နေတာတို့နော်သူ့မှာလူကြီးမှုမရှိတော့ပဲနဲ့အဲ့လိုဖြစ်နေတာတို့နောက်အရန် clinging behavior မိခင်ကိုတူတယ်ပြီးတော့နေတာတို့နောက်ကကျတော့ school refusal ကျောင်းသွားမယ့်အချိန်မှာကျောင်းမသွားချင်တော့ဘူးတို့ကျောင်းသွားမှု immediate ကျောင်းကြတဲ့ဟာမျိုးတခါညပဲဆိုလို့ရှိရင်အမှောင်ကိုကြောက်တာပေါ့လေညမိုးချိုလာပြီးပေါင်ပြီးဆိုတော့ကြောက်ပြီလေသူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်တွေဆိုလို့ရှိရင်တခါသူက physical symptom တွေပေါ့သူကလေ ချို့ကလည်းပဲမစက်ကနေထုတ်ပြောနေတဲ့အနေအထားရှိတယ်။တချို့ကလည်းအဲ့လိုပြောတယ်ပြောလို့ပြောထားမရှိတဲ့ခါကျတော့ခေါင်းကိုက်တာတို့ဖိုက်နာတာတို့အဲ့လို physical symptom တွေနဲ့ဖြစ်တာတွေတွေ့ရတယ်။အဲ့ဒါကိုကြည့်ရမယ်ဆိုရင်ကလေးတွေကဘလောက်ကြောင်းကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်။အဲ့တော့အဲ့ဒီဘက်ကြော်လို့ရှင်တော့ adolescent ပေါ့လေလူငယ်လူရယ်နော်ဒါလေးပဲဆိုကလေးတွေမှာထက်တွေ့ရ13 14 နှစ်ပေါ့လေအဲ့ကြီးထွားဖွံ့ဖြိုးကြတာအချိန်မှာသူတို့ကလည်းအဲ့တဲ့အချိန်မှာဟိုအတောက်ရှစ်ဖြစ်တာပေါ့ sleep disturbance ဆိုတော့ကျွာလေးပဲမအိတ်နိုင်ဘူးအဲ့ကလေးကနော်ကြောက်လန့်ပြီးတော့သူကြတော့လည်းပဲအိတ်တက်လွန်ခဲ့ပြီတော့တညာလုံးအိတ်တနေ့လုံးအိတ်နေတယ်နော်နောက်သူကစိတ်ထုတ်ရှားမှုတရားများနေမယ်သူတို့တယောက်နဲ့တယောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏခဏဖြစ်တယ်အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကသူကဆိုးသွမ်းနေတယ်ဖြစ်လာတော့ဘာလို့သူကစိတ်ထဲခံစားချက်ကိုသူကကြကြတနာပေါ်ထုတ်ပေါ်ကျူးလို့မရတဲ့ခါကျတော့သူက impulse control ဆိုတာမရှိတော့ဘူးသူကသူချုပ်ထွေးနေတဲ့စိတ်ကနည်းလာပြီးတော့မှ delinquent behavior ဆိုတာကဆိုးသွမ်းလာတာပေါ့လေအဲ့ဒီစိတ်အရွယ်မှာလည်းပဲလူကလည်းကြီးထွားလိုက်ပြီဆိုတော့တခါစေးတွေသွားဆွဲပြီးတာတို့အရက်တော့ပြီးတာတို့အဲ့ဒီစိတ်ဝင်သွားတဲ့ကလေးတွေမူရစေဝါသွားတဲ့ကလေးတွေအများကြီးဖြစ်လာပါတယ်ဒါကကလေးတွေရဲ့ development of ကြီးထွားဖွံ့ဖြိုးဖို့ state မှာဖြစ်တဲ့ကိစ္စလေးပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းမင်းမြန်ထားတာပါတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI 1.0 သားတွေကစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းစာကဏ္ဍကိုနှ้ဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကချင်လူလတ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်လူနဲ့မိုးမောက်မြို့နယ်အတွင်းကဒေသခံ 3,000 ခန့်စစ်ပီးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ဌာနချုပ်နဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကအမြောက်နဲ့ဖိကတ်ခဲ့တယ်ဆိုတာနဲ့ CRPH ကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းနာအဖွဲ့အစည်းရဲ့တုံ့ပြန်မှုတွေကိုကြားကြရမှာပါတယ
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အာဏာသိမ်းစစ်ကောင်စီတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း10ရွာကဒေသခံ 3,000 ခန့်စစ်ပေးလို့ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်များနဲ့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မိုးမောင်းမြို့နယ်အတွင်းဧပြီလ2ရက်အပတ်ခန့်ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဒီနှစ်အချိန်ထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးကျေးရွာပေါင်း10ရွာကျော်ကရွာသားတွေကမိုးမောင်းမြို့နယ်ဗမော်မြို့ဘက်ကိုစစ်ပေးတိမ်းရှောင်လာကြတယ်လို့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ် SNLD ကချင်ပြည်နယ်ကတာဝန်ရှိသူတဦးကပြောပါတယ်မိုးမောင်းမြို့မှာစစ်ရှောင်တထောင်ခန့်ရှိပြီးကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KPC ကစီစဉ်ပေးတဲ့နေရာတွေမှာစစ်ရှောင်ပြည်သူ900ကျော်နဲ့တခြားဘုန်းကြီးကျောင်းတွေမှာလည်းခိုးလုံနေကြပါတယ်ဗမော်မြို့ပေါ်နဲ့မိုးမောင်းမြို့နယ်ကမန်နောင်ရှမ်းရွာမှာလည်းစစ်ရှောင်ထောင်ကနန်းရှိနေတယ်လို့လည်းအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်မိုးမောင်းမြို့နယ်အတွင်းအာဏာသိမ်းစစ်ကောင်စီတပ်ရဲ့စစ်စခန်းကုန်းငယ်တွေကို KIA ကသိမ်းယူပြီးတဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အပြင်လေယာဉ်တွေနဲ့လည်းလာရောက်ပစ်ခတ်နေလို့အခုလိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်ရှိပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSS ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်သားရဲ့အမြောက်သားကနေပြစ်ခတ်ခဲ့ပါတယ်။ဧပြီလ18-20ရက်တွေမှာမိုင်းပြည်အမြောက်သား358ကနေ320မမမော်တာတွေနဲ့ပြစ်ခတ်လို့ RCSSS ရဲ့လက်ကော်ဝမ်းတပ်စခန်းကြီးဖွစ်ပံကွဲစစ်ဘေးရှောင်လူထုရွာတဲကိုလက်နက်ကြီးကြီးကျရောက်ပေါက်ကွဲခဲ့ပါတယ်။ဧပြီလ23ရက်နေ့မှာတော့ RCSSS ရဲ့လွိုက်တန်းလျံဌာနချုပ်ရှိရာဘက်ကိုလက်နက်ကြီးကြီးသုံးလုံးထပ်မံကျရောက်ခဲ့ပါတယ်။လူထုထိခိုက်ဒဏ်ရာရရှိမှုတော့မရှိခဲ့ပါဘူး။ဒီပေါ်မှာ RCSSS ဘက်ကလည်းပြန်လည်တုတ်ပြန်ခြင်းမရှိခဲ့ပါဘူး။ဧပြီလ23ရက်နေ့မှာ RCSSS ရဲ့လွိုက်တန်းလျံတစ်ခုတည်းကိုပြစ်ခတ်တာမဟုတ်ပဲထိုင်းမြန်မာနယ်စပ်တစ်ချောင်းမှာရှိတဲ့မြန်မာစစ်တပ်စခန်းချရာတပ်တွေကနေလက်နက်ကြီးနဲ့ဆက်တနတွေကိုပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့နေဇာနေရှမ်းစစ်တပ်ရရှိသူပြောပြချက်ရသိရပါတယ်။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာတော့မသိရသေးပါဘူး။
CNF ပဟိုဌာနချုပ်ဝစ်တိုးရီးယားစခန်းသွားရလမ်းကြောင်းပေါ်ရှိဗန်ဆန်တောင်ကျော်ကကျေးရွာ၅ရွာကိုအာနာသိန်းစစ်ကောင်စီကဧပြီလ၂၁ရက်နေ့ကနေ၂၆ရက်နေ့အထိအပြစ်မထွက်ရအမိန်ကာဖျူးထုတ်ပြန်လိုက်ပါတယ်ထန်တလန်မြို့နယ်ဗန်ဆန်တောင်ကျော်မှာကျေးရွာ၆ရွာရှိပြီးအခုအပြစ်မထွက်ရအမိန်ထုတ်ပြန်ထားတဲ့ကျေးရွာ၅ရွာကတော့ဗန်ဆန်ဟာရွန်လွန်ဒင်းတလန်ပီ တလန်လိုကျေးရွာတွေဖြစ်ပါတယ်အခုလိုCNFဌာနချုပ်ရှိရအနီးရှိကျေးရွာတွေကိုစစ်ကောင်စီဘက်ကအပြစ်မထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရင်းကိုမသိရပေမဲ့စစ်အာဏာရှင်ဆန့်ကျင်တဲ့CDM ဝန်ထမ်းတွေလူငယ်ကောင်းဆောင်တွေအဲ့ဒီဒေသဘက်ကိုထွက်ပြေးတင်းချောင်လို့မရအောင်ရည်ရွယ်တာဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေကြပါတယ်ပြီးခဲ့တဲ့မတ်လ၃ရက်လဲအင်အား၃၀လောက်ရှိတဲ့အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာ
CNFဗဟိုဌာနချုပ်ကိုသွားရောက်ပြီးCDMဝင်ထားတဲ့ရဲဝန်ထမ်းတွေကိုပြန်အပ်ဖို့တောင်းဆိုခဲ့ဖူးပါတယ်။တရင်ပြည်နယ်ဖားပုံခရိုင်ကရန်ယူတပ်မကသိမ်းချုပ်နယ်မြေနဲ့ထိုင်းမြန်မာနယ်စပ်ရှားမှာရှိတဲ့တန်လွင်မြစ်ပေါ်မှာသွားလာနေတဲ့လှေတွေဟာအနီးအနားမှာရှိတဲ့စစ်ကောင်စီတပ်တွေကိုတရင်ပို့အကြောင်းကြားရမှာဖြစ်ပြီးအကြောင်းမကြားပါကပြစ်ခတ်မယ်ဆိုပြီးလေတမားတို့ချင်းချောက်ခံ
Mekata, Sikonsi, Tazakanga, Tanane Pika Kerajao, Eddie Diraga, Sally the Maria, Sally Matoy Yerobe, Naza Yavare, Tianu Tamangan and Yetwe, Tanu Hibirisha, Tole Tani Yaga Sabi, Manuta Tigo, Sikonsi Tapeka Chatare, Tazakan Chaku Shivare.
Rokandine, Buddhido Mune, Agabian, Jiwaga, Jasuni, Jiwata, Tongugo, Yapon Seyeto, Jala de Dai, a Satu Maya Dire Dwe, Mitansu Winiga, Soying Nijabare, Jasuni, Turigaro, Uma Mountain, Utan 19, Uzo, Antan, Pichabare, Turo Tonguha, Ebola Sheyani, Nanapanga, Jiwa, a Shipet, Jau Pong Yang, Chango, Nasha, Dwayagani, Akulu, Jasun, Dwara Pedelu, Jiwa, Dariga, Joare, Turo Tongugo, Be a Puera, Pansi.
ထားတဲ့ဆိုတာတော့အတိမပြုတ်နိုင်သေးပါဘူးအခုတင်လွားရုပ်ဆက်လက်တင်ဆက်ပြီးသွားမှာပါဧပြီလ16ရက်နေ့ကCPHကနေကြာကာလအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းနာဖွဲ့စည်းရေးကနေဘယ်လိုသဘောထားအမြင်တွေရှိနေပါသလဲအမြင်ရဲ့စူးစိချက်ကိုနိုင်ငံဝင်ကနေတင်ဆက်ပေးထားပါရစေ
အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီဟာတိုင်းသားလူမျိုးစုတွေလှူလာနေတဲ့အစိုးရသုံးမဟုတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုဥတည်သွားနေတဲ့အစိုးရပုံစံမျိုးဖြစ်လာနေပြီလို့ဖက်ဒရယ်ရေးရာနဲ့ပေါ်လစီစင်တာကရိုက်တာနိုင်ပညာမွန်ကခုလိုတုံ့တပ်ပါတယ်အခုအမျိုးသားညီညွတ်ရေးအစိုးရကသူအလုံးပါဝင်နိုင်သေးတယ်လို့ပဲကျွန်တော်ထင်တယ်ကပါဝင်နိုင်ဖို့အတွက်ဟိုစူးစမ်းနေတဲ့အနေအထား Wema, Kachin, Kayin, Kayini, Mon, Chin, Tangalang, Sare, Taina Lumuri, Pawina Rago, Tuyabare, Kayapina, Democratic Party, KYSTB, Tutu, Muku, Teregaro.
အမျိုးသားညီညွတ်ရေးဆိုရမှာပြည်တော်စုသားတိုင်းသားလူမျိုးစုံပါဝင်နိုင်ရေးကိုဥတီလျက်လိုအပ်သလိုဆက်လက်တိုးချဲ့ဖွဲ့စည်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်တယ်လို့ရေးသားထုတ်ပြန်ထားတာပါလက်တလောဖွဲ့စည်းလိုက်တဲ့ NUG ဆိုရနေနဲ့
Federal Bidang Su, Pipo Labo Dwe, CIP Ega Topian Tare, Federal Democracy Varanian Jinya Sarango, Accounted for Sanya Pule, Taina Gonson Liga, Taitoni Javare.
Sapiro, Beyond Su Luto Guzapu Comedy, CIP Ega, Mudan Yu Ye Suya, and Yu Jigo Pussy Lighted Ball, More Pussy Riga, Below Minu Shini Badale.
မိကလျာမုံကနေစုစည်းတင်ဆက်ပေးထားပါတယ်။2021ခုနှစ်ရာအန်အယ်ဒီလူတော်ကိုယ်စားလှယ်တွင်ဖွဲ့စည်းထားတဲ့ပြည်တော်စုလူတော်ကိုယ်စားပြုကော်မတီ CRPH ပြည်သူတွေပေးစခဲ့ကြတဲ့ဘဝတွေအကျဉ်းချခံနေအားလုံးအတွက်ဥညွတ်ပြီးတော့အလေးပြုပါတယ်။သူတို့ရဲ့ပေးစမှုတွေနဲ့ထိုက်တန်အောင်ကျွန်တော်တို့ရယူပေးဖို့တာဝန်ရှိကြပါတယ်။ဒါကြောင့်လည်းအခုအများပြည်သူတွေမျှော်လင့်တောင်းတနေတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းပြီးကြောင်းကိုကျွန်တော်ကြေညာပါတယ်။လောလောဆယ်ဖွဲ့စည်းလိုက်တဲ့မျိုးသားညီညွတ်ရေးအစိုးရဖွဲ့မှာဝန်ကြီးဌာနဆက်တခုပါဝင်ပ
ပါတယ်။အမျိုးသားညီညွတ်ရေးအစိုးရဖွဲ့မှာတော့မော်မျိုးသားနိုင်ကောင်းတော်နဲ့မင်းစရာဦးလိုပါဝင်လာတဲ့အပေါ်ဝမ်းမြောက်ဂုဏ်ယူမိတယ်လို့မော်မျိုးသားကွန်ရက် MNN ပြောခွေရနိုင်အောက်ကာကမော်မသားနဲ့ခုလိုပြောတော့ပါတယ်။
ก็อะเลโซอันนี้สมองหนูก็กระมวลปุยป้ามาบ้านละก็ที่ไม่ชนปุยเบ็ดถอยก็ตะกี้กุญแจหนูนี่ก็เลย
อมิวราญีญุยซุยะพั่วได้มาเจอรุมอญูตา2รอบปาวินနေတဲ့ပေါ်မှာတိတ်ကိုဂုံယူဝေါမြောက်မိပါတယ
်အခုလိုနိုင်ငံရေးရဖြစ်ပေါ်ပြောင်းလဲမှုတွေများစားနေတဲ့ကာလမှာမိဖက်ဖွဲ့စည်းတွေမှာဖြစ်ဖြစ်ဆက်ဆက်ဖွဲ့စည်းတွေနဲ့ပဲဖြစ်ဖြစ်ပါဝင်ပတ်သက်တဲ့အခါမှာဘယ်နှစ်ဖက်ကြာအလုံးတတိထားရမယ်လို့မွန်ပြည်တစ်ပါတီဘိုးလုံးမှုဆောင်ဖွဲ့ဝင်နိုင်အောင်မကြီးကမွန်မာတာနဲ့ပြောတော့ပါတယ်
အဲ့ဒီကရမုန်းကောတကြတော့နှုတ်လုံးပြင်တက်မှုချက်ကြောက်နာကော
အခုလိုအချိန်မျိုးမှာတတိကြီးကြီးထားရပါမယ်မိဖက်ဆက်ဆက်မှုတွေအန်ဒီရဲ့နှစ်ဖက်စလုံးရှိတတ်ပါတယ်အန်ဒီရဲ့ကြီးကြီးတိတ်တိတ်နှစ်ဖက်စလုံးမှာရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုတွေအနေနဲ့မန်ကန်စွာသုံးသက်ဆုံးဖြတ်ဖို့လိုပါတယ်ဆုံးဖြတ်ချက်တွေမားတာနဲ့မိမိတဦးတည်းအတွက်သာမကဘူးတစ်မျိုးသားလုံးအတွက်ပါထိတ်တိုက်တိုးမှုအန်ဒီရဲ့တွေနဲ့ရင်ဆိုင်ရပါလိမ့်မယ်
လက်ရှိအာနာသိန်းစစ်ကောင်စီမှာမွန်ညညရေးပါတီကိုယ်စားလှယ်တွေလည်းပါဝင်နေပါတယ်ရှင
်အခုဆက်ပြီးတရေချင်းချက်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း10ရွာကျော်ကဒေသခံ3000ခန့်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်တပ်ရဲ့အမြောက်တပ်ကနေပစ်ခတ်ခဲ့ပါတယ်။
ကရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အခုခါမှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ
်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်ဖော်ဆောင်ပေးဖို့နဲ့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့အရသာခေါင်းဆောင်တွေကိုပြန်ပြစ်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုတဲ့အဆိုပြုမူကြမ်းအတွက်ကုလသမဂ္ဂထရီနီဒါကမှာဆွေးနွေးငင်းခုန်နေကြတယ်လို့တန်တမန်ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးစနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံဖွဲ့ဝင်အရှေ့တောင်အာရှ10နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်တဲ့အတွက်ကုလသမဂ္ဂထရီနီဒါကမှာမဲခွဲပြီးမဆုံးဖြတ်ခင်အာဆီယံဆွေးနွေးပွဲရလဒ်ကိုစောင့်နေကြတာဖြစ်ကြောင်းလည်းအမည်မဖော်လို့တဲ့တန်တမန်တူဦးရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်စနေနေ့မှာကျင်းပမယ့်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံကတညီတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကကျော်တပီးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီစီဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လူကိုရန်တက်အောင်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိစက်သူတဦးကဗီဝေးကိုအတည်ပြုပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်အောင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုင်နယ်ဘဂနာနဲ့
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းအချုပ်ကိုသခင်မျိုးသက်ကပြောပြပေးတော့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့သခင်မျိုးသက်ဖြစ်ပြီးအသံပိုင်းအင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ကရင်းမပါThis program.